ထိုင်းနိုင်ငံတောင်ပိုင်းခရိုင်14ခုမှာပြစ်ဒဏ်ချခံရပြီးပြန်လွတ်လာတဲ့မြန်မာနိုင်ငံသား85ယောက်ကိုတော့ရနောင်းကော်တောင်လန့်ကနေထိုင်းအာဏာပိုင်တို့ကနိုဝင်ဘာလ20ရက်နေ့မှာပဲမြန်မာဘက်ကိုပြန်ပို့ခဲ့ပါတယ်။မအေးအေးမှသတင်းပေးပို့ထားပါတယ်ရှင်။
ထိုင်းနိုင်ငံထဲမှာအကြောင်းမျိုးမျိုးကြောင့်ခရိုင်14ခုကပြစ်ဒဏ်ချခံနေရတဲ့မြန်မာရွှေပြောင်းလူသမား85ဦးကိုနိုဝင်ဘာလ20ရက်နေ့ကရနောင်းမြို့ကနေကော့တောင်းမြို့ကိုပြန်ပို့ခဲ့ကြောင်းကော့တောင်းမြို့ပညာရေးနဲ့ဖွံ့ဖြိုးတိုးတက်ရေးဖောင်ဒေးရှင်းရွှေပြောင်းလူသမားအရင်းမြစ်စင်တာ MWRC ရဲ့တာဝန်ခံဦးမိုးဝေကအခုလိုပြောပါတယ်
ကျွန်တော်တို့20ရက်နေ့ကဝန်တော်ဒီထိုင်းနိုင်ငံမှာရှိတဲ့လူ့ကမ္ဘာတိုင်းရဲ့ရှိရနေကျွန်တော်မြန်မာနိုင်ငံမှာရှိတဲ့အော်တောင်ဝရှိတဲ့လူတွေကြောင်းကြားပြီးတော့ကြောင်းမြင့်ကြောင်းဖန်ခံရတဲ့လူ့သမားအမျိုးသမီးက19ဦးအမျိုးသားက56ဦးအဲ85ယောက်ခဗျာဟုတ်ပါဒီကျဲမှာ18နှစ်အောင်ကလေးကမိန်းကလေး2ယောက်ယောက်ျားလေး1ယောက်ပါတယ်အဲပစ်ချေနေနဲ့ပို့လာပြီးတော့ကျွန်တော်တို့အော်တောင်ရောက်လာတဲ့တောင်ဝရှိတဲ့လူတွေကကျွန်တော်တို့ဒါကကိုပိနေစီဖြစ်သေးတယ်ပြီးလို့ရှိရင်နောက်တစ်ခုကနောက်တစ်ခုကဟိုသူတို့ရဲ့ချစ်လက်မှတ်တမ်းလေးယူတယ်ယူပြီးတာလဲသူတို့ရဲ့ရည်ရွယ်ချက်ကိုပြန်ဖို့ပေးတယ်ခင်ဗျာ
အထူးသဖြင့်ထိုင်းနိုင်ငံထဲကိုတရားမဝင်နီးနဲ့ခိုးဝင်လာကြသူတွေစာရွက်စာတမ်းပါအလို့ရှင်မှာမတူတဲ့သူတွေအပါဝင်ရာဇဝတ်ပြစ်မှုတွေနဲ့ထောင်ကျခံရသူတချို့လည်းပါဝင်နေတယ်လို့လည်းပြောပါတယ
်14ခရိုင်ပေါ့ထိုင်းနိုင်ငံတောင်ပိုင်းရဲ့14ခရိုင်လက်ရှိဝင်လာတဲ့လူတွေပါသလိုမျိုးအញ្ញဲကတော့ပြောမှမရှိဘဲနဲ့ဒီတိုင်းနေနေတဲ့လူတွေရဲ့အလို့ရှင်မတူတဲ့ကိစ္စလေပေါ့နော်ပြီးလို့ရှိရင်ပြစ်မှုထင်ရှားကျူးလို့တဲ့လူကနေကျတော့ပါတယ
်။ကော့တောင်းမြို့ကိုရောက်လာတဲ့အဲ့ဒီမြန်မာနိုင်ငံသားတွေကိုဒေသအနာပိုင်တွေကကိုဗစ် -19 စစ်ဆေးတာ၊ကိုရီးအချက်လက်စစ်ဆေးတာတွေလုပ်တယ်လို့ကိုဗစ်ကာကွယ်ဆေးမထိုးရသေးဘူးဆိုရင်စောင့်ကြည့်ရေးစင်တာတွေမှာထားတယ်လို့လည်းဆိုပါတယ်။ထိုင်းနိုင်ငံကနေအခုလိုမျိုးပြန်လည်လွှဲပြောင်းမှုတွေကိုအရင်ကတစ်လကို2ချိန်လောက်လက်ခံပေးပေမဲ့အခုအခါမှာတော့တလတစ်ချိန်လောက်သာလက်ခံတော့တယ်လို့လည်းပြောပါရယ်အခုလိုမျိုးပြစ်ခံကြခံရပြီးပြန်လွတ်လာသူတွေကိုချက်ချင်းမလွဲပြောင်းနိုင်သေးပဲထိုင်းနိုင်ငံရဲ့အချုပ်စခန်းတွေထဲမှာအ ਨੇ ဆုံး6လလောက်ထိနေထိုင်နေရတာတွေကြောင့်အရင်ကထိုင်းနိုင်ငံတောင်ပိုင်းကရနောင်းအချုပ်ထောင်မှာစူပူမှုတွေနဲ့မတည်ငြိမ်မှုတွေဖြစ်ခဲ့မှုပါရယ်ဒီလိုဖြစ်တာကြောင့်အစုလိုက်အပြုံလိုက်ပြန်ပို့လာတွေကိုထိုင်းမြန်မာနှစ်နိုင်ငံပူးပေါင်းပြီးလှုပ်ဆောင်ခဲ့ရတာတွေလည်းရှိခဲ့ပါရယ်ရှင်